Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American သင်းရဲ့2020ပြည်ဩဂုတ်လ2ရက်နေ့တင်းငွေနေနေမနက်ပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုက်ဒိုမီတာ24/40/51နဲ့လိုက်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တင်းငွေနေနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။COVID-19 ကူးစက်များယောဂတန်ကိုဆယ်စုနှစ်အတော်ကြာခံစားနေရဦးမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဘုရား WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြံနေကပြောပါတယ်
The pandemic is a once in a century.
ဒီကယောဂါဟာရာသီနှစ်တစ်ခုမှာတစ်ခါသာကြုံတွေ့ရတဲ့ကယောဂါမျိုးဖြစ်ပါတယ်။ဒီကယောဂါရဲ့အကျိုးသက်ရောက်မှုတန်းကိုဆယ်စုနှစ်တွေချီပြီးခံစားရအောင်မှာဖြစ်ပါတယ်လို့ WHO အကြီးအကဲကပြောပါတယ်။လူအများစုကဒီယောဂါနဲ့ပတ်သက်လို့အခုချိန်ထိတန်တရားရှိနေတုန်းဖြစ်ကြောင်းယောဂါတန်ဆွဆွရွရွခံနေရတဲ့နေရာတွေမှာတောင်မှဒီယောဂါရဲ့ဆွရွမှုကိုတန်တရားရှိနေတုန်းပဲဖြစ်ကြောင်းအစိုးဆုံးခြေတွေကိုကြော်သွားပြီလို့နိုင်ငံတော်တော်များများကယုံကြည်နေကြချိန်မှာပဲကူးစက်မှုအသစ်တွေနဲ့ကြုံတွေ့နေရတယ်လို့လည်း WHO အကြီးအကဲကပြောပါတယ်။စနေနေ့မှာတော့ American ဥပဒေပြုအမတ်တွေအကြားကိုရိုနာဗိုင်းရပ်စ်ဆရာအကူအညီပေးဥပဒေတည်အတည်ပြုနိုင်ရေးရှာရှာပါပါသတင်းပတ်ကုံစစ်ဆက်ဆွေးနွေးပွဲတွေလှုပ်ဆောင်နေရမှာတိုးတက်မှုတွေရရှိနေပါတယ်။ဒီဥပဒေမှာတပတ်ဒေါ်လာ600အလုပ်လက်မထောက်ပံ့ခြင်းဆက်ပေးဖို့ကိစ္စနဲ့ကျောင်းတွေပြန်ဖွင့်ရင်ငွေကြေးထောက်ပံ့ပေးကိစ္စတွေအဓိကပါဝင်နေပါတယ်။အခုဆွေးနွေးနေတဲ့ဥပဒေတည်ဟာကိုရိုနာဗိုင်းရပ်စ်ဆရာအကူအညီပေးရေးပြည်စမမြောက်ဥပဒေလည်းဖြစ်ပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပေါ်မှု 4.5 တန်းရှိပြီးကမ္ဘာမှာအများဆုံးဖြစ်ပါတယ်။ဒီကမ္ဘာလုံးမှာတော့ 16.6 တန်းကျော်သွားပြီဖြစ်ပါတယ်။ယောဂါကြောင့်သေဆုံးရမှုမှာလည်းအမေရိကန်မှာအများဆုံးဖြစ်ပြီး 35,300 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်နိုင်ငံပြည်ရင်ကမ္ဘာမှာဘရာဇီးကကူးစက်မှုဒုတိယအများဆုံး 2.6 တန်းနဲ့အိန္ဒိယကတတိယမြောက်အများဆုံး 1.8 တန်းရှိပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေအပြင်ရုရှားနိုင်ငံမှာအောက်တိုဘာလတည်းကာကွယ်ဆေးအမြောက်များထုတ်လုပ်ဖို့ပြင်ဆင်နေပြီလို့ရုရှားကျန်းမာရေးဝန်ကြီးကိုကိုကာပြည်ဒေသဆိုင်ရာသတင်းဌာနတွေကစနေနေ့ကကြေညာလိုက်ပါတယ်။မော်စကိုမြို့အခြေဆိုင်နိုင်ငံပိုင်ဒဂမလယာသုတေသနသိပ္ပံမှာကာကွယ်ဆေးစမ်းသပ်မှုတွေပြင်းစီသွားပြီဖြစ်လို့ပတ်ပုံတင်နိုင်ဖို့စာရွက်စာတမ်းတွေပြင်ဆင်နေတယ်လို့ကျန်းမာရေးဝန်ကြီးမီခေးလ်မာရှုကိုကပြောကြောင်း Interfax သတင်းဌာနကအစီရင်ခံထားပါတယ်။အခုလိုကာကွယ်ဆေးကိုအချိန်တူတူနဲ့အချိန်ပြည့်ထုတ်လုပ်မယ်ဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့ရုရှားတို့အနေနဲ့သိပ္ပံပညာနဲ့ဆေးရဲ့ဘေးအန္တရာယ်ကင်းရှင်းမှုကိုထပ်မစင်းစားပဲနိုင်ငံကိုယ်ကိုမြင့်တင်ဖို့ကိုပဲစူးစမ်းနေသလားဆိုပြီးအနောက်နိုင်ငံသတင်းဌာနတွေကမေးခွန်းထုတ်လာခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရဲ့နီကလာရနဲ့အများအမေရိကန်ရွေးကောက်ပွဲစနစ်ပေါ်နိုင်ငံခြားတိုင်းပြည်တွေရဲ့စိုက်ဘာတိုက်ခတ်မှုအသစ်တွေကိုတွေ့လာနေရတယ်လို့ထောက်လိုက်တာဝန်ရှိသူတွေကပြောပါတယ်။အကြတဲ့ကြီးရပိုင်းတွေကပဲနိုင်ငံရဲ့ခြားကတိုက်ခတ်သူတွေကအမေရိကန်မဲဆွေစီယုံရေးအဖွဲ့တွေကိုစလဲလောင်းတွေနဲ့တခြားနိုင်ငံရေးပြစ်မှတ်တွေရဲ့ပုံကိုယ်ရေးအချက်လက်တွေပုံကြအောင်ကြိုးပမ်းနေကြတယ်လို့လည်းထောက်လိုက်တာဝန်ရှိသူတွေကပြောပါတယ်။ Democratic Party ကဂျိုးဘိုင်ဒန်ရဲ့မဲဆွေစီယုံရေးအဖွဲ့ကလည်းစိုက်ဘာတိုက်ခတ်မှုမျိုးစုံကိုကြုံတွေ့ရတယ်လို့ဒီဒီပတ်တဲ့အတည်ပြုပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွေစီယုံရေးအဖွဲ့ကတော့နိုင်ငံရဲ့ခြားကအန္တရာယ်ပေးနောက်ရှက်မှုတွေမရှိဘူးလို့ပြောပါတယ်။နိုင်ငံရဲ့ခြားကနေစိုက်ဘာကိုတိုက်ခတ်မှုတွေလောလောဆယ်မှာအမေရိကန်မဲဆွေစီယုံရေးအဖွဲ့တွေနဲ့ပြည်ထောင်စုရဲ့ရွေးကောက်ပွဲစနစ်တွေတဲ့ထုတ်ပေါက်ဝင်ရောက်နိုင်ခြင်းမရှိသေးပေမဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့တိတိတတ်တာရှိခဲ့တာပါ2016ခုနှစ်တုန်းကသမ္မတထရမ့်ရဲ့မဲဆွေစီယုံရေးအသာရစေဖို့ရုရှားကအုပ်စုတွေကဒီမိုကရက်တစ်ပါတီအမျိုးသားကော်မတီရဲ့ကွန်ပျူတာဆာဗာကိုထုတ်ဖောက်ဝင်ရောက်ခဲ့ပြီးသတင်းအချက်လက်တွေကို WikiLeaks အဖွဲ့ကိုဝင်မြခဲ့တာကို American ထောက်လိုင်းတာဝန်ရှိသူတွေကနောက်ပိုင်းမှာစုံစမ်းတွေ့ရှိခဲ့ပါတယ်ခင်ဗျာ။ဘာဟာမတ်စ်နိုင်ငံသားဆော်မျိုးအနီးကနေစတင်တိုက်ခဲ့ခဲ့တဲ့ Hurricane မုန်တိုင်း Isaias ဟာအင်အားအနည်းငယ်ပိုကောင်းလာပြီး American ပြည်တော်စုဂုံးနေမိုင်းကိုဦးတည်နေပြီဖြစ်ပါတယ်။မုန်တိုင်း Isaias ဟာလီတိုင်နုံတနင်္ဂနွေကို63မိုင်လောက်နဲ့အနောက်မြောက်ဘက်ကိုဦးတည်တိုက်ခိုက်နေပြီး Florida ပြည်နယ်အရှိတောင်ဘက်ဂုံးနေမိုင်းကိုစနေနေ့နောက်ပိုင်းနဲ့တတိယနေ့မှာဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။ Florida ပြည်နယ်နဲ့မြောက် Carolina ပြည်နယ်တွေမှာ Hurricane 3ပေးချက်တွေထုတ်ပြန်ထားပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့မြောက်ကိုရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုင်းကူပါတို့ကသူတို့ပြည်နယ်တွေကကန်ဟိုဒန်ဒေသတွေမှာအရေးပေါ်အခြေအနေကြေညာထားပါတယ်။ဖလော်ရီဒါပြည်နယ်မှာစနေနေ့ကစပြီးမိုးသီးထန်နိုင်ပြီးရှေ့ပတ်ထဲမြောက်ကိုရိုလိုင်းနာပြည်နယ်ကိုမုန်တိုင်းဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ည ဖိုင်းဒိုမီတာ58 kHz 5805နဲ့ဖိုင်းလမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာနိုင်ငံသားတွေက9000ကျော်ဟာကိုဗစ်ကာယောဂါကာလအတွင်းနှစ်နိုင်ငံနယ်စပ်ချစ်ကြည်ရေးဒဏ္ဍာရီတဆင့်မြန်မာနိုင်ငံထဲပြန်ဝင်လာခဲ့ကြတယ်လို့အာဏာပိုင်တွေရဲ့ပြောစကားကိုကိုးကားပြီးဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။မတ်လ21ကနေဇူလိုင်30ရက်နေ့အတွင်းတနေ့ကိုမြန်မာနိုင်ငံသား200လောက်အမှတ်နှစ်ထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးဒဏ္ဍာရီကိုဖျက်ပြီးအိမ်ပြန်လာကြတာဖြစ်တယ်လို့ကရင်ပြည်နယ်မြဝတီမြို့နယ်အုပ်ချုပ်ရေးမှူးဦးတီစာအောင်ကပြောတာပါ။အခုလိုပြန်လာသူတွေထဲမှာကိုဗစ်အတီးပြုလူနာ38ဦးကိုစမ်းသပ်တွေ့ရှိခဲ့ရပြီးသူတို့ကိုတီးခြားခွဲထားစောင့်ကြည့်တဲ့ကွာရန်တီးစင်တာတွေကိုပို့ထားတယ်လို့ဆိုပါတယ်။ထိုင်းကနေပြန်ဝင်လာကြသူတွေထဲမှာမြန်မာရွှေပြောင်းအလို့သမားတွေအပြင်သူတို့ရဲ့မိသားစုဝင်တွေနဲ့ထိုင်းမှာသွားပြီးဆေးကုကြသူတွေလည်းပါဝင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာပထမဦးဆုံးကိုဗစ်အတီးပြုလူနာ2ဦးကိုမတ်လ23ရက်နေ့ကစတင်တွေ့ရှိခဲ့တာပါ။အခုချိန်ထိဆိုရင်မြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူ353ဦးရှိပြီးအဲ့ဒီထဲက6ဦးသေဆုံးခဲ့ပါတယ်။ပြန်လည်တက်တာလာသူက269ဦးရှိနေပါတယ်ဗီယက်နမ်နိုင်ငံကမ်းရိုးတန်းမြို့ဖြစ်တဲ့ဒါနန်တမြို့လုံးကိုကိုဗစ်ပိုးရှိမရှိစစ်ဆေးသွားဖို့စီစဉ်နေကြောင်းအာနာဘိုင်နီကစနေနေ့မှာပြောပါတယ်လူဦးရေ1.3%လောက်ရှိပြီးလှပတဲ့ပင်လယ်ကမ်းခြေနဲ့တောင်တန်းတွေကြောင်းနိုင်ငံသားအဲ့တဲ့ဒီအလားများတဲ့အဲ့ဒီမြို့မှာကိုဗစ်ကူးစက်တဲ့အတီးပြုလူနာသက်40ထပ်တိုးလာပြီးနောက်အခုလိုတမြို့လုံးကိုစစ်ဆေးဖို့ဖြစ်လာတာပါနောက်ထပ်ကူးစက်မှုအများစုဟာဒါနန်မြို့ဆေးရုံနေနဲ့ဆက်ဆက်နေပြီးအဲ့ဒီဆေးရုံတွေမှာပြီးခဲ့တဲ့3လအတွင်းပြည်တွင်းကလူအချင်းချင်းကူးစက်မှုရှိခဲ့တာကိုပြီးခဲ့တဲ့အပတ်ထဲစုံစမ်းသိရှိလာရပါတယ်။ဒါနန်းမြို့ကိုလာရောက်လည်ပတ်တဲ့ခီးသွား၈သိန်းလောက်ကဇူလိုင်၁ရက်နေ့ကစလို့အခြားဒေသတွေစီပြောင်းရွှေ့လည်ပတ်နေကြပြီးလူ41,000ကျော်ကတော့ဒါနန်းကဆေးရုံတွေကိုအဝင်ထွက်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အခုလိုလူအများအပြားကူးစက်ခံရပြီးနောက်ဒါနန်းမြို့မှာဇူလိုင်25ရက်ကစလို့လူပေါင်း8,200ကျော်ကိုကိုဗစ်ပိုးရှိမရှိစစ်ဆေးခဲ့ပါတယ်။တရက်ကို8000ကနေ1000ကျားစစ်ဆေးနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ VN မှာအခုချိန်ထိကိုဗစ်ကူးစက်ခံရသူ968ဦးရှိပြီးအဲ့ဒီထဲက3ဦးသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လအတွင်းထောင်ချီတဲ့ဝတ်ပြုဆူတောင်းသူတွေကိုဗစ်ရောဂါပိုးကူးစက်ခံရတဲ့ကိစ္စမှာရောဂါစတင်ကူးစက်တယ်လို့တန်တရာဖြစ်နေတဲ့ခရီးရန်ဖျားကျောင်းကအစီအစဉ်ခံဖို့ညှဉ်းဆန်မှုနဲ့လျှို့ဝဲဘာသာရေးဂိုင်းကောင်းဆောင်တူဦးကိုတာဝန်ရှိသူတွေကစနေနေ့မှာဖမ်းဆီးလိုက်ပါတယ်။စူဝမ်အောင်မျိုးကရှင်ချုံးကြီးဖျားချောင်းဟာဝတ်ပြုစုတောင်းသူအဖွဲ့ဝင်တချို့ကိုဖွဲ့ထားပေးတာလူစုလူဝေးနဲ့စုတောင်းတာတွေကိုသတင်းပို့ဖို့ပြက်ကွက်တာစတဲ့ဆွဆွဲချက်တွေနဲ့ဖျားချောင်းဥက္ကဋ္ဌအသက်88နှစ်အရွယ်လီမန်ဟီကိုအစိုးရရှိနေတွေကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။သူ့ကိုဒီတိုင်းဆက်ထားရင်တက်သေးကန်အထောက်ထားပြီးဖြည့်ဆည်းလိုက်မှာဆိုတဲ့အတွက်တရားလိုရှိနေတွေရဲ့တင်ပြချက်အတိုင်းစူဝမ်ခရိုင်တရားရုံးကမစ္စတာလီကိုဖမ်းမိတ်ထိုးပေးလိုက်တာဖြစ်ပါတယ်။မစ္စတာလီနဲ့သူ့ဖျားကြောင်းဘက်ကတော့ဆွဆွဲချက်တွေအပေါ်တောက်လျှောက်ညှင်းဆူလာခဲ့ပြီးသူတို့အနေနဲ့ကျမ်းမာရေးဌာနတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဖျားကြောင်းဘက်ကတော့အကောင်းဆုံးလုပ်ဆောင်သွားမှာဖြစ်ပြီးတရားခွင်ကြရင်အမှန်တရားတွေထွက်ပေါ်လာမှာပါလို့ဖျားကြောင်းဘက်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ်ရောဂါကူးစက်သူ14,000ကျော်မှာ2,500ကျော်ကအဲ့ဒီဖျားကြောင်းနဲ့ပတ်သက်ဆွနယ်ပြီးကူးစက်ခဲ့တာဖြစ်တယ်လို့ယူဆထားကြပါတယ်ခင်ဗျာ။အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA အဖွဲ့ကပြီးခဲ့တဲ့မေလကုန်ပိုင်းဖလော်ရီဒါအာကာသစခန်းကနေလွှတ်တင်လိုက်တဲ့ SpaceX ယာဉ်ပေါ်မှာပါတဲ့အာကာသယာဉ်မှူး2ဦးဟာသူတို့အတွက်အရေးကြီးဆုံးနဲ့ခီးစဉ်နောက်ဆုံးပိုင်းအဖြစ်ကမ္ဘာမြေပြင်ပေါ်ပြန်လာတော့မှာဖြစ်ပြီးပင်လယ်ပြင်ကိုဆင်းသက်ကြမှာဖြစ်ပါတယ် Crew Dragon အာကာသယာဉ်နဲ့လိုက်ပါသွားကြတဲ့အာကာသယာဉ်မှူး Douglas Hurley နဲ့ Bob Duncan တို့ဟာမေလ31ရက်နေ့ကနိုင်ငံတကာအာကာသစခန်းကိုအောင်းအောင်းမြင်းမြင်းရောက်ရှိသွားသူတွေဖြစ်ပါတယ်။ဟာလီနဲ့ဘာကန်တို့ဟာနိုင်ငံတကာအာကာသစခန်းကနေကမ္ဘာမြေပြင်ကိုပြန်လည်မထွက်ခွာခင်နိုင်ရီပေါင်းများစွာအလို့စနေနေ့တုန်းကနှုတ်ဆက်ပွဲလုပ်ခဲ့ကြပါတယ်။စနေနေ့အတွင်းဖလော်ရီဒါပြည်နယ်ကိုဟာရီကိန်းမုန်တိုင်းချင်းကပ်လာနေပြီဆိုပေမဲ့တနင်္ဂနွေနေ့မွန်လွဲပိုင်းလောက်ကျရင်မုန်တိုင်းအပြော့သွားနိုင်ပြီးဖလော်ရီဒါနားကမက္ကဆီကိုပင်လယ်ခွေ့ရေပြင်တွေကိုအာကာသယာဉ်မှုတွေဆင်းသက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်း NASA အဖွဲ့ကပြောပါတယ်။အခုလိုဆင်းသက်မှုဟာ1985ခုနှစ်တုန်းကအမေရိကန်ဆိုဗီယက်ပူးပေါင်းလွှတ်တင်ခဲ့တဲ့ Apollo Soyuz အာကာသယာဉ်ကယာဉ်မှူးတွေပင်လယ်ပြင်ကိုဆင်းသက်ခဲ့ပြီးနောက်ပိုင်း45နှစ်အကြာမှာအခုလိုပထမဦးဆုံးပြန်လည်ဆင်းသက်မှုဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice of America တရင်ကနေနေမနက်ခင် VO ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးစိတ်ဝင်စားဖို့ရာနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေကိုပါနားဆင်ရဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်သူတွေသမ္မတတယောက်ရွေးချယ်ဖို့အတွက်နိုဝင်ဘာလ3ရက်နေ့မှာမဲဆန္ဒပြကြတော့မှာဖြစ်ပါတယ်လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်ပါတီဘက်ကစိန်ခေါ်သူဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်တို့နှစ်ဦးဟာအုပ်စုတွေကွဲပြားနေတဲ့မဲဆန္ဒရှင်တွေနဲ့တွေ့ကြရပါလိမ့်မယ်ဒီချိန်မှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကပြည်သူတွေကိုဘယ်ပုံဘယ်နည်းစီးယုံမဲဆွဲလာမလဲဆိုတာ VOA သတင်းထောက်မိုက်အိုဆာလီဗန်ရေးတဲ့သတင်းထောက်ကိုကျွန်တော်ကြိုဆန်တာပြောပြမှာဖြစ်ပါတယ်ဒေါ်နယ်ထရမ့်ဟာနိုင်ငံရေးအငြိအကျေးတွေကိုဖောက်ထုတ်နေတာနိုင်ငံရဲ့နေနမိတ်ကိုကာကွယ်နေတာမိဖြောက်ခံနေရတဲ့အမေရိကန်တို့ရဲ့အိမ်မက်တွေကိုပြန်လည်ဆန့်သစ်နေတာလို့သူ့ကိုထောက်ခံသူတွေကမြင်နေရပါတယ
် It's probably never been a time when candidates are so different
ကိုယ်ရောင်းနဲ့လောက်ကွဲပြားနေတာဟိုတုန်းကမကြုံဘူးတောက်ပါပဲကျွန်တော်တို့ကတရားဥပဒေစိုးမိုးရေးနဲ့ညီငိုပြပြမှုကိုလိုချင်ပါတယ်သူတို့ကအဲ့ဒါကိုမလိုချင်ပါဘူးကျွန်တော်တို့ကခိုင်မာလုံလုံနဲ့နေဆက်ကိုလိုချင်ပြီးလူတွေအကြီးအသေးလိုက်ဥပဒေနဲ့အညီဝင်လာစေချင်ပါတယ်လို့ဒေါ်နယ်ထရမ့်ပြောသွားတာဖြစ်ပါတယ်ကျန်တဲ့လူတွေရဲ့အမြင်ကိုကြည့်ကြရမယ်ဆိုရင်တော့ဒေါ်နယ်ထရမ့်ဟာယာရုနဲ့မထိုက်တန်ဘူးလို့ဂျိုးဘိုက်ဒန်ကဆိုပါတယ
် dangerously incompetent and incapable in my view
ကျွန်တော်အမြင်မှာတော့ကဘာကိုကောင်းဆောင်တဲ့နေရာမှာရောနိုင်ငံကိုကောင်းဆောင်တဲ့နေရာမှာပါထရမ့်ရဲ့အရေးသွေးကိမဲမှုကအန္တရာယ်ဖြစ်လာအောင်ပါပဲလို့ဂျိုးဘိုက်ဒန်ကပြောသွားတာပါထရမ့်ဟာအင်ချမ်းမြေလုပ်ငန်းရှင်ကြီးတူဦး reality ရုံမြင့်တန်ကြားမှာသေဦးဆောင်တူဦးဖြစ်ပြီးတော့2015မှာရွေးကောက်ပွဲဝင်မယ်လို့ကြေညာလိုက်တော့ဖြစ်ပါမလားဆိုတဲ့သံတရားအမြင်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့သူဟာ American စံပေါင်းများစွာတို့ကိုထိတွေ့ဆက်သွယ်ပြီးတော့ Democratic Party ဝင်နိုင်ငံရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုအနိုင်ရရှိလိုက်တဲ့အတွက်လူတွေအားအားသိနေကြပါတယ်။ Virginia တက်သူကလာရီဆာဗတ်တို့က Skype ကနေတဆင့်အခုလိုပြောပါတယ
်။ Disproportionately their blue collar workers
ကိုလာပြအလုပ်သမားတွေတက်သူပညာလုံးဝမတတ်တဲ့သူတွေအများအပြားရှိပါတယ်။သူတို့ဟာ Trump ကိုပဲဆွဆွမြင်မြင်ဆက်ဆံရှိကြပါတယ်လို့ပြောသွားတာပါ။ Trump ဟာ Ukraine နိုင်ငံကိုပြည်မဲ့ American နိုင်ငံရဲ့ပြည်ပအထောက်ပံ့ကိုသူ့နိုင်ငံရဲ့အကျိုးအမြတ်တွေအလှဲ့လေလုခဲ့တယ်လို့ဆွဆွခံခဲ့ရပါတယ်။အနာရွေးသွန်းစားမှုကွန်ဂရက်ရဲ့လူရတူကိုဟန်တာပိတ်ဆို့မှုနဲ့အောက်လွှတ်တော်ရဲ့တရားစွဲဆိုမှုကိုရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ Republican တွေကြီးစိုးတဲ့အထက်လွှတ်တော်ကသူ့ကိုစွဲချက်မတင်ပဲလွှတ်ပေးလိုက်ပြီးတဲ့နောက်ဒီတရားစွဲဆိုမှုကသူ့ကိုသက်သက်မဲ့အပြစ်ရှာတဲ့ကိစ္စသာဖြစ်တယ်ဆိုပြီးတော့သူဟာစင်ရှင်ရှင်ရည်တည်လာခဲ့တာပါ။အခုအချိန်မှာနောက်ထပ်စင်ခုံမှုတစ်ခုနဲ့သူကြုံရပြန်ပါတယ်
။ Tonight I want to speak with you about our nation.
Coronavirus ပြဿနာကိုကျွန်တော်နိုင်ငံကမကြုံစဘူးဘယ်လိုထိတိယောက်ယောက်တုံ့ပြန်ဆောင်ရွက်ကြဆွေးနွေးပတ်သက်ပြီးတော့ကျွန်တော်ဒီနေ့ပြောချင်ပါတယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ်အမေရိကန်ပြည်ထောင်စုက virus ကူးစက်မှုလူသေဆုံးမှုတွေများပြားလာတဲ့အမျှစစ်တမ်းတွေမှာဒေါ်နယ်ထရမ့်ကိုထောက်ခံတဲ့သူအရေအတွက်တဖြည်းဖြည်းကျဆင်းလာနေပါတယ် Africa နယ်ပေါ် American တွေရဲလက်ထက်မှာသေဆုံးရတဲ့ကိစ္စတွေကိုလူကြီးတချို့မှာကံကွက်ဆန္ဒပြမှုတွေဓာတ်တွေကိုနှိမ်နင်းဖို့အတွက်ထရမ့်ကပြည်ထောင်စုတပ်ဖွဲ့တွေကိုအဆုံးပြုခဲ့တာတွေနဲ့ပတ်သက်ပြီးလဲနိုင်ငံရေးအငြင်းပွားမှုတွေပုံမှုပြင်းထန်လာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူ Sherry Bevish Jeff Caro Skype တစ်ဆင့်အခုလိုပြောပါတယ
်။ Think that the corona virus
ဒီကိုရိုနာဗိုင်းရပ်စ်ပြဿနာဟာပြည်တည်နေတဲ့အနာပေါ်ဖုံးအုပ်ထားတဲ့ပတ်တီးကိုခွာချလိုက်တာပဲဖြစ်ပါတယ်
။အခုသဘောထားစစ်တမ်းများမှာဂျိုးဘိုင်ဒန်ရှိကပြင်းနေတယ်လို့ဆိုပေမဲ့ဒေါ်နယ်ထရမ့်ကိုအတိအကျထောက်ခံသူတွေကတော့သူ့ဘက်ကပဲစွဲစွဲမြဲမြဲရှိနေကြပါ
And by and large I think most Republicans
အနေနဲ့အများစုသလို Republican တွေကတော့သူတို့လိုချင်တဲ့မူဝါဒအတိုင်းဖြစ်နေတာပါဥပမာပြောရရင်သူတို့ကအခွန် short ပေါ့ဈေးချင်းနဲ့တရားရုံးချုပ်မှာ conservative တွေကြီးစိုးဈေးချင်းနဲ့ပြောင်းရွှေ့အခြေချသူတွေကို short ချဖြတ်တောက်ဈေးချင်းပါတယ
်သူ့ရမယ်လဲ Trump ရင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာနောက်ဆုံးထပ်တိုးလာတဲ့ကိစ္စတခုကတော့American စီးပွားရေးဟာစံချိန်ကျူလောက်အောင်မကြုံစဘူးကျဆင်းသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အခုအချိန်မှာလူစုလူဝေးမလုပ်ကြဘို့ပြည်သူ့ကျန်းမာရေးအရာရှိတွေကပြောထားခြင်းဖြစ်နေလေတော့ခတိုင်းတွင်းနေမြင်နေရစိတ်လှုပ်ရှားပွဲနိုင်ငံရေးမဲဆွယ်ဝဲတွေကိုလည်းတွေ့မြင်ရမှာမဟုတ်ကြောင်းပါရခင်ဗျာ
။ကျမစုမမရှင်ကိုဗစ် -19 ကာလကျင်းပမဲ့2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လက်တလောဆောင်ရွက်ချက်တွေအပေါ်ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့အမြင်သုံးသပ်ချက်တွေစူးစီးတင်ပြပေးကြပါမယ်။ဟုတ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာလွှတ်တော်တည်တည်အတွက်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတော့ ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေစပြီးရွေးကောက်ပွဲမှာပါဝင်မဲပေးခွင့်ရှိသူတွေရဲ့မဲဆန္ဒရှင်စီရင်ပထမဆုံးအကြိမ်ဖြစ်နေမြန်မာပြည်တော်ဝန်ထုတ်ပြန်ကြေညာထားပါတယ်တကယ်လို့အမှားအယွင်းရှိခဲ့တယ်ဆိုရင်အတည်ပြုဖို့အခုဆိုရင်သတင်းတစ်ပတ်ကြာနေသေးတဲ့အတွက်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒရှင်စီရင်ကတ်ထားတဲ့အချိန်မှာတေချာသွားကြည့်ကြဖို့နောက်မှားတယ်ဆိုရင်စနစ်တကျပြင်ဆင်ဆောင်ရွက်ကြဖို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတိုက်တွန်းပါတယ်လက်တလုံးမှာတော့ရက်ဖက်အဖွဲ့အစည်းတွေဘက်ကရွေးကောက်ပွဲအနီးကပ်စောင့်ကြည့်ခွင့်တရားဝင်တောင်းခံထားတာခွင့်ပြုချက်ရဖို့စောင့်ဆိုင်နေရစေအနေထားရှိပေမဲ့လို့လေးလာချက်တွေအရမဲဆင်းစစ်သူကအတော်လေးကိုနဲနေပါတယ်လို့ရွေးကောက်ပွဲအနီးကပ်စောင့်ကြည့်လေ့လာနေတဲ့ New Myanmar Foundation အဖွဲ့ကမမြနန္ဒာသင်းကပြောပြပါတယ
်25ရက်နေ့ကနေပြီးတော့ဒီခု31ရက်နေ့ထိပေါ့နော်ဆိုတော့မင်းများကြည့်တဲ့အခါကျတော့ကျမတို့ဒီ50ရာခိုင်နှုန်းကျော်လောက်ကလေဒီဟွာမဲဆင်းကိုသူတို့သွားမကြည့်ရသေးဘူးဆိုတာကိုကျမတို့တွေ့ရတယ်ဒါတော့ကျမတို့ဒီမျိုးပေါ်လို့ဘာလို့ဒီဝတိုင်းနေတာကြီးလေးကိုအဓိကထားပြီးတော့မှဒီမေးနေတာပေါ့နော်။ဒါဒီချက်ပို့ပြီးတော့လည်းမကြည့်ရသေးတဲ့ရာခိုင်နှုန်းတွေလည်းများနိုင်တယ်ပေါ့နော်။ဆိုတော့နေ့အချက်ကတော့လေဒီမှာကျမတို့ဒီဟိုဒီကိုဗစ်ကာလအတွင်းမှာလေဒီရွှေ့ပြောင်းတွေလည်းတော်တော်လေးများတယ်ပေါ့နော်။ကျမတို့မေးလိုက်တဲ့အခါကျတော့အဲဒီရွှေ့ပြောင်းပေါ့ဒီဒီပားကနေပြန်လာတဲ့သူတွေရှိတယ်။နောက်ဒီပြည်ရင်းမှာကိုပဲဥမာဒီရန်ကုန်ကနေပြီးတော့မှဒီအလုတ်ကိုင်ခွင်းနန်းဒီအခြေအနေတွေကြောင့်မို့လို့ဒီပြန်သွားတဲ့သူတွေလည်းရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတွေမှာဆိုလို့ရှိရင်လည်းကျမတို့ဒီမဲဆင်းကပြင်ဆင်ရမယ့်အပိုင်းတွေကတော့တော်တော်လေးများတော့ရှိနေတော့ထင်ပါတယ
်။ရွေးကောက်ပွဲစောင့်ကြည့်တဲ့သူတွေဘက်ကလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ရေးစ조사နေကြချိန်မှာပဲမဲပေးရမယ့်နိုင်ငံသားတွေကိုနိုင်ကလည်းမဲပေးခွင့်မဆုံးရှုံးစေရေးဂရုတစိုက်ကိုယ်တိုင်သွားပြီးစစ်ကြပါလို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Special Program Manager ကိုဟန်ဆိုးကပြောပါတယ
်။ကျွန်တော်တို့နိုင်ငံရဲ့ဒီစနစ်ပေါ့လက်ရှိကျင့်သုံးနေတဲ့စနစ်ကဆိုရင်အင်အားစုစီးရင်ကနေပြီးတော့အော်တိုဝင်သွားတာပေါ့မဲဆင်းကိုလာစစ်ပြီးတော့အကယ်၍မဲဆင်းမှာမပါဘူးဆိုရင်လည်းပဲဟိုဥစားရှောက်လာတင်လို့ရတယ်ရှောက်လာတင်ပြီးဖြည့်လိုက်ရုံနဲ့မှားနေရင်လည်းရှောက်လာတင်ပြီးဖြည့်လိုက်ရုံနဲ့အဲ့တော့နိုင်ငံသားတွေအနေနဲ့ကြာမဲဆင်းစစ်ဖို့လိုတာပေါ့ဗျာအဓိကအချက်ကအခုဆိုရင်ကျွန်တော်တို့အနေနဲ့ဒီစောင့်ကြည့်လေ့လာမှုအခုအချိန်မီမပြုတ်လုံနိုင်ဘူးဆိုရင်အဲ့တော့နိုင်ငံသားတွေကိုယ်တိုင်ကဒီကိုယ့်ရဲ့မဲပေးခွင့်ကိုကာကွယ်ဖို့လိုလာတယ်အခက်အခဲတွေရှိတယ်ဆိုရင်လည်းဒါတွေဟာဒါတိုင်ကြားဖို့လိုတယ်ပေါ့ဗျာဒါမျိုးကိုတော့ကျွန်တော်တိုက်တွန်းချင်ပါတယ်ဟုတ်ကဲ့
ဒါကြောင့်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့အမည်စင်းနေကိုယ်တိုင်သွားကြည့်ပြီးအမှားအယွင်းရှိတယ်ဆိုရင်ရက်ွက်ကျွေးရရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကိုဆက်သွဲပြီးလိုအပ်တဲ့ဖောင်ပုံစံတွေဖြည့်သွင်းပါလို့လည်းမမြနန္ဒာသင်းကတိုက်တွန်းပါတယ်
ကိုကတပတ်ကြံလေးရပါတော့အဒီခုနှစ်ရက်နေ့ထိကကျမတို့ကြည့်လို့ရနေရဆိုတော့အဒီမဲဆန္ဒရှင်တွေအနေနဲ့ကတော့ဒီမဲဆင်းကိုကျမတို့လေအဒီမဖြစ်မနေတော့ကြည့်တင်နေပါတော့ဒီအမှားပြင်ဖို့လည်းလိုပါတယ်နောက်ကိုကိုရိုင်းလောက်တက်ရင်လည်းလောက်တက်ပါတော့တကယ်လို့မလောက်တက်ဘူးဆိုလို့ရှိရင်လည်းကျမတို့ဒီကော်မရှင်ပါတော့ဒီအဝင်ကြတဲ့ဒီရေဒီကော်မရှင်တွေကိုအကျမတို့ဒီပုံစံလေးတွေတောင်းပြီးတော့မှဖြည့်ဖို့လိုပါတယ်ပေါ့နော်ဒါလေးကိုပြောချင်ပါတယ်ရှင်ဟုတ်
ရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်ဖြစ်ပေမဲ့ကမ္ဘာကရောဂါ COVID-19 ကူးစက်နေစမှုလူစုလူဝေးနဲ့လှုပ်ရှားမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကာကွယ်မှုတွေလုပ်တင်ပါတယ်လို့လည်းရွေးကောက်ပွဲဆောင်ကြည့်သူကိုဟန်ဆိုးကပြောပါတယ
်အခုအချိန်အထိပေါ့ဒီလူစုလူဝေးကိုကန့်တတ်တဲ့ဟာပေါ့9ယောက်ကနေ15ယောက်ကိုဖြည့်လျှော့ပေးတယ်အဓိကပြဿနာကတော့အခုဆိုမဲဆွယ်စည်းရုံးရေးကာလကလာတော့မှာပေါ့ဒီမဲဆွယ်စည်းရုံးရေးကာလကို COVID-19 ပတ်သက်တဲ့ဒီတမ်းရချက်ဒီဟာဒါမဲဆွယ်စည်းရုံးရေးကာလကိုတက်ရောက်နေအလားအလာရှိနေတယ်အခုဟာဆိုတော့ဒီ regulation ဟာအဓိကတော့နိုင်ငံရေးပါတီတွေရောကျန်းမာရေးဝန်ကြီးဌာနရော UEC ရောဒီ3ဖလဲနှိမ့်နိုင်ပြီးတော့ဒါအကောင့်ထဲပေါ်တင်တယ
်လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမယ့်မဲဆန္ဒရှင်စည်းရဲ့လိုအပ်ချက်အမှားအယွင်းတွေကိုပြင်ဆင်ဖြည့်ဆွက်ပြီးချိန်မှာတော့နောက်ထပ်တစ်ချိန်မဲဆန္ဒရှင်စည်းရဲ့တွေကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ဖြစ်ထပ်မံကြေညာမှာလည်းဖြစ်ပါရဲ့ရှင်ကျမဆုမမအ
ိန္ဒိယနိုင်ငံရဲ့မြို့ပြကြီးတွေမှာလှုပ်လှုပ်နေကြတဲ့တန်းနဲ့ချီတဲ့ရွှေပြောင်းလုံသမားတွေ COVID-19 ကပ်ရောဂါကြောင့်နေရဇာတိကိုပြန်နေကြတာဟာနိုင်ငံတွင်းအကြီးဆုံးရွှေပြောင်းသွားလာမှုဖြစ်ပါတယ်မြို့ပြကြီးတွေမှာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းမြင့်မားစေလူတွေတန်းနဲ့ချီးပြီးအလုလက်မဲ့ဖြစ်နေကြစေပြဿနာနဲ့လုံထွေးနေတဲ့အချိန်မှာလူအများပြားကကျန်းမာရေးအရာပိုးပြီးစိတ်ချရတဲ့သဘာဝဝန်းကျင်ရှိရာကုစာတီရရွာမှာပဲဘဝဒေသဖို့ပြင်ဆင်နေကြပုံကိုမြောက်ပိုင်းဟီမာချီပရာဒက်ရှ်ပြည်နယ်ကရွာလေးတွေအကြောင်း VOA သတင်းတောက်အင်ဂျင်နာပက်ရှီရှာပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါနွားမွေးမြူရဲကိုရပါနီဘတ်ကမကြွန့်ကြင်ပါဘူးသူကချန်ဒီဂါမြို့ကတယ်လီဖုန်းလက်ခံဖြည့်ကြတဲ့ဌာနမှာအလုပ်လုပ်ခဲ့ပြီး COVID-19 ကပ်ရောဂါကြောင့်အလုပ်လက်မဲ့ဖြစ်သွားသူပါအခုရွာကိုပြန်ရောက်လာပြီးတရိတ်ဆန်မွေးမြူရဲကိုစဖို့မျှော်လင့်ထားပါတယ
် This time pe hamare liye ek business opportunity hum samajh ke kar rahe hain kyunki sabhi cheez
corona virus ကြောင့်အားလုံးပိတ်ဆို့ရပ်တန့်ကုန်တော့ဒီတရိတ်ဆန်မွေးမြူရဲကအခွင့်အရေးတရက်လိုပဲမြင်ပါတယ်အိမ်မှာနေရတာကပိုပြီးတော့ဘေးကင်းတယ်လို့လည်းခံစားရပါတယ် ကျွန်တော်တို့နှိုးကိုတောက်နိုင်တယ်လို့ရောင်းစားလို့လည်းရပါတယ
်။အိန္ဒိယမြောက်ပိုင်းချမ်ဘာတောင်ကြားဒေသမှာနေထိုင်ကြတဲ့ဘတ်လိုထောင်နဲ့ကြီးတဲ့လူတွေဟာဝင်ငွေပိုကောင်းတဲ့မြို့ကြီးတွေမှာအလုသွားလုပ်ခဲ့ကြတာပါ။အခုတော့တဝဲလည်းလည်းဖြစ်နေတဲ့ကတ်ယောဂါကသူတို့ကိုနေရပြန်လာစေဖို့ဖြစ်လာပြီးအိမ်နဲ့နေတဲ့နေရာမှာပဲဘဝအသစ်အလုအသစ်နဲ့ပြန်ဆနိုင်ဖို့မျှော်လင့်ထားကြပါတယ်။လူအများကအလုလက်မဲ့ဖြစ်သွားပါတယ်တခြားသူတွေကလည်းဗိုင်းရပ်စ်အန်တီရဲ့ကင်းဝေးနေစေတောင်ဆောင်ပြည်တွေမှာနေရာရှာဖွေနေကြပါတယ်လူအများပြားဟာလမ်းသစ်ဖောက်တာမျိုးမြေကူးတံတားတွေတိစောက်တာမျိုးစတဲ့အစိုးရကပေးတဲ့စီမံကိန်းတွေမှာအလုလုကြပါတယ်တချို့တွေကကျွဲ့နွားစိတ်စတဲ့တရိတ်ဆန်မွေးမြူရေးလုကြပါတယ်တချို့ကတော့ပြစ်ပယ်ထားတဲ့လေယာဉ်မြေတွေကိုပြန်ပြီးတော့ပြုပြင်လာကြပါတယ
် is it possible we must talk to them နဲ့
မြေကြီးဖို့အတွက်ကျွန်တော်ပတ်စံရလာပါပြီအရင်ကဂုံဆောင်ရှိနေတော့စိုက်ပြရတာခက်ပါတယ်။အခုတော့ကျွန်တော်ကောက်ပဲသီးနှံနဲ့ပို့ပြီးစိုက်ပြလာနိုင်ပါပြီ
။ဟန်တိုးရွာသားပါဘက်ခူစိန်ကပြောပါတယ်။ဒီလူတွေအနေနဲ့ရွှေပြောင်းလုံသမားတွေနဲ့ကျေးလက်စည်းဘွားဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကမှတ်တည်ပေးတဲ့မွေးမြူရေးလုပ်ငန်းသုံးငွေကြေးကူညီရကြမှာပါ။ချမ်ဘာခရိုင်ရဲ့လက်ထောက်ကော်မရှင်နာဘီပစ်ဘာတီယာကအခုလိုပြောပါတယ်
။ Even though their earning may be less but even the expenditure is low.
သူတို့ဝင်ငွေကနည်းတယ်ဆိုရင်တော့မှအသုံးစရိတ်ကလည်းနည်းပါတယ်။ဒီတော့သူတို့ဒီမှာဝင်ငွေရတဲ့အလုပ်ရှိနေတာကပို့ပြီးတော့ကောင်းပါတယ်ဒုတိယအချက်အနေနဲ့သူတို့အိမ်တွေအနီးနီးနားနားမှာအလုပ်လုပ်လို့ရပါတယ်တတိယအချက်ကတော့သူတို့ကိုယ်တိုင်အကျိုးအမြတ်ရှိမဲ့ကိုယ်ပိုင်လုပ်ငန်းတွေကိုလည်းလုပ်နိုင်ပါတယ်ဒါကြောင့်ကိုယ်ပိုင်လုပ်ငန်းဆိုတာကကျေးလက်ဒေတာဖွံ့ဖြိုးရေးရဲ့အခြေခံပါပဲ
ရွှေပြောင်းလူသမားတွေပြန်လာနေကြတာဟာအလုံးအတွက်ကောင်းပါတယ်မြို့ကနေအလုပ်ပြုတ်လာပြီးဆမ်နီယွာမှမွေးမြူရေးခြံဆောက်လိုက်တဲ့ကျောင်းစရာအွန်ကာစင်းကလည်းအခုလိုပြောပါတယ
်။ဦးဘဂါရာရင်သူကပထလေကဲဆေဟေဂျဆေရှာရမန်ကရဟနာသာ
။ဦးဘဝပြောရရင်တော့အစ်မမြင့်တန်ရှင်းလို့တာမျိုးလိုမျိုးမြို့မှာနေခဲ့ရတဲ့အလေးထားတွေကိုတည်ပြီးတော့သူတို့ပြန်ကြတာပါ။ဒီလိုမျိုးအသိပညာတွေကိုလူကြီးတွေစာမတတ်တဲ့သူတွေကိုတဆင့်ပြန်ပြီးတော့ဥဆောင်လမ်းပြပေးခြင်းအဖြစ်ရွာတွေပို့ပြီးတော့ကောင်းလာအောင်လို့လုပ်ပေးနိုင်ရမှာပါ
။အလုပ်တွေကိုဒရဇက်ခေါင်းမဖော်ရန်လုပ်မှရပါလိမ့်မယ်။ထိုင်နေုံနဲ့တော့ငွေကဝင်လာမှာမဟုတ်ဘူးလို့ရွာကန်လူကြီးတယောက်ကတော့မြို့ကပြန်လာတဲ့သူတွေကိုအကြံပြုသွားပါတယ်။မြို့ရဲမှာကိုရိုနာဗိုင်းရပ်စ်တန်ကိုအလူလဲခံစားနေကြရချိန်မှာအိမ်မှာပြန်နေရတာကိုနှစ်သက်ကြသူတွေဖြစ်လို့သူတို့ကလည်းအလုံးမလုံးဖဲတော့မနေကြပါဘူ
းဒါနဲ့ယေကီအမ်အဘီဘာရ်ဂျိုင်းတော့အမ်မာရေကိုဒရလဂေက
ဂျွာရဲမှာကအပြင်ထွက်ဖို့လူတွေနဲ့တွေ့ကြဖို့ကိုလုံးဝကြောက်စရာမလိုပါဘူးပဝင်းကျင်ကလည်းကျန်းမာရေးအတွက်ကောင်းမွန်ပါတယ်ဒီနေရာမှာဗိုင်းရပ်စ်အန္တရာယ်လုံးဝမရှိပါဘူ
းတမနီရွာသားဘီလီရန်ကပြောတာပါဒါပေမဲ့ကတ်ယောဂါဘီအန်ဒီရဲ့ကုံဆုံသွားရင်ရောသူတို့မြို့ကိုပြန်သွားကြအောင်မလား
It's a will and it's a choice.
ဒါကတော့သူတို့သဘောနဲ့သူတို့ရွေးချယ်မှုဖြစ်ပါတယ်ဘလို့ဖြစ်လာမလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့
မြို့ကြီးပြည်ကြီးတွေရဲ့ထဲဝါမှုတွေကသူတို့ကိုပြန်လာအောင်ဆွဲဆောင်နိုင်စေမလားတောင်ဆောင်ဘေးတွေမှာပဲသူတို့ဘဝကိုအခြေချတည်ဆောက်ကြမလားဆိုတာကတော့အချိန်ကသာစကားပြောသွားပါလိမ့်မယ်ရှင်ကျွန်မခွာညိုပ
ါတရုတ်ကိုထွက်ပြေးကြတဲ့မြောက်ကိုရီးယားအမျိုးသမီးတွေဟာမကြာခဏဆိုသလိုနေရရင်ကိုအတင်းအဓမ္မပြန်ပို့ခံရပြီးလိမ်ပိုင်းဆိုင်ရာအကြံဖက်မှုညှင်းပန်းနှိပ်စက်မှုနဲ့ထောင်ချခံရမှုအပါအဝင်ကြောက်မက်ဖွယ်နှိပ်စက်ခံနေကြရပါတယ်ဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုပြောပြပါမယ်ရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားနိုင်ငံမှာ2009ခုနှစ်ကနေ2019ခုနှစ်အတွင်းထိမ့်သိမ်းခံရပြီးနောက်ထွက်ပြေးလွတ်မြောက်လာကြတဲ့မြောက်ကိုရီးယားအမျိုးသမီးတရားရဲ့မြင့်မြင့်ကိုတွေ့တွေ့ကိုအခြေခံပြီးအစီရင်ခံစာကိုပြုစုထားတာပါတရုတ်ကိုထွက်ပြေးနိုင်အောင်ကူညီတဲ့လူကုန်ကူးသူတွေရဲ့မတရားပြုမှုတွေကိုလည်းပြန်ပြောင်းပြောပြချပါတယ်သူတို့ကိုလောအားကတတ်တတ်သားသားနဲ့လုပ်သားတွေအဖြစ်ဒါမှမဟုတ်လဲလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရတယ်လို့ပြောပြပါတယ်တချို့ကတော့အတင်းအဓမ္မလက်ထပ်ခိုင်းပါတယ်မြောက်ကိုရီးယားကိုအတင်းအဓမ္မပြန်ပို့ခံရပြီးနောက်မှာလဲအမျိုးသမီးတွေအတွက်တော့ထိတ်လန့်ကြောက်မက်ဖွယ်ကိစ္စတွေဆက်ပြီးရှိနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့အစီရင်ခံစာကဖော်ပြပါတယ်။သူတို့ကိုတရားရုံးတင်အမှုမစစ်ဖဲဒါမှမဟုတ်လဲဥပဒေကြောင့်အရခုခံခြေပနိုင်ခြင်းမရှိဘဲထောင်ချခံရတယ်လို့ဖော်ပြပါတယ်။အမျိုးသမီးတွေဟာတစ္ဆပေါက်တွေလို့သတ်မှတ်ခံရပြီးစနစ်တကျအပြစ်ပေးခံရလူ့အခွင့်အရေးချိုးဖောက်ခံရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရLiz Throbsells ကပြောပါတယ်
Among the testimonies
One woman described how she tried hard not to reveal details of her life in China.
ဖွင့်ဟာဝန်ခံချက်တွေထဲမှာဆိုရင်အမျိုးသမီးတယောက်ဆိုရင်တရုတ်မှာသူဘလို့ကျင်လည်ခဲ့တယ်လေဆိုတာကိုဖြစ်ချောင်းကုန်စင်မပြောဖို့ဘလို့ခက်ခဲခဲခဲကြိုးစားခဲ့ရလဲဆိုတာကိုပြောပြထားပါတယ်တဲ့အဲ့ဒါကြောင့်နန်ယိုးတချောင်းကျိုးတဲ့အထိရိုက်နဲ့ကန်ကြောက်ခံခဲ့ရတာဟာဆိုရင်ဒီကနေ့ထိတောင်မှာပဲအဲ့ဒီနာကျင်မှုကိုခံစားနေရဆဲပါလို့ပြန်ပြောပြပါတယ်တဲ့နောက်တစ်ယောက်ကတော့ရိုက်နှက်ခံရတာကိုမခံနိုင်လွန်းတာကြောင့်တေချောင်းကြံစီခဲ့ဘူးကြောင့်ရှင်းပြခဲ့တာပါထောင်အဆောင်တွေရဲ့နှိမ့်ဆက်ညှဉ်းပန်းခံရတဲ့လိင်ပိုင်းဆိုင်ရာအကျက်ဖက်ခံရတဲ့အမျိုးသမီးတွေလည်းရှိတဲ့အကြောင်းပြောပါတယ်ပြစ်မှုကျူးလွန်မှုဆိုင်ရာဖော်ထုတ်အရေးယူနိုင်ရေးလုပ်ငန်းစဉ်အတွင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးအနေနဲ့တတိအထောက်ထားတွေကိုအစွမ်းကုန်ဆက်လက်စူးစီးရယူမယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုထားပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ကျွန်တော်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစနီးပါ။မြန်မာလူထုမားတွေဟာမလေးရှားမှာအားကိုးရမယ့်ဖြစ်နေပါတယ်
။အင်္ဂလခကျတော့အရင်တုန်းကလုတ်ခဲ့တဲ့လစာလေးပေးလိုက်တယ်။အာဒီအစတော့ကတော့အတူတူများလူသားတဲ့ဟာပေါ့အလိုမျိုးစားသုံးနေရတယ်ကျွန်တော်ပြန်လာခေါ်ရလို့ရှင်ပြန်လာချင်တာပေါ့မာရဲ့
လက်ရှိမလေးရှားမှာရောက်နေတဲ့အထောက်ထားမဲ့အလို့သမားကိုသိန်းအောင်ကပြောပြခဲ့တာပါဒီဆောင်မမဆိုရင်အစိုးရကအင်ပြန်ခေါ်ဖို့မျှော်လင့်နေကြတဲ့မလေးရှားနိုင်ငံမှာရောက်ရှိနေတဲ့အလို့သမားတွေရဲ့ဒုက္ခပင်လယ်ဝင်နေတဲ့အကြောင်းတွေကိုနားဆင်ရမှာပါဒီဆောင်မကိုဒို့အတန်သတင်းတောက်အေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်
ကိုတဲ့ရောင်မှာအလုံးမရှိပါဘူး။သူဟာမြန်မာနိုင်ငံချင်းပြည်နယ်ကံပတ်လမ်းမြို့နယ်ထဲမှာရှိတဲ့ရွာတစ်ခုကဖြစ်ပါတယ်။ COVID-19 ရောဂါကြောင့်မလေးရှားမှာလော့ဒေါင်းကာလစတင်ခဲ့တဲ့မတ်လကစပြီးသူအလုံးလုံးနေတဲ့စားတောက်ဆိုင်ကနေအလုံးထုတ်ခံရပြီးအခုထိလည်းအတီတကြားအလုံးမရှိသေးပါဘူး။အထောက်ထားမဲ့မြန်မာရွှေ့ပြောင်းအလုံးသမားတွေဟာမလေးရှားမှာဆင်းရဲဒုက္ခတွေကိုရင်ဆိုင်နေရပါတယ်။ရွှေ့ပြောင်းအလုံးသမားအများစုဟာ COVID-19 ကပ်ရောဂါဖြစ်နေစဉ်ကာလအတွင်းမှာပဲအလုံးလက်မဲ့ဖြစ်လာခဲ့ကြပါတယ်။အဲ့လိုအချိန်မှာတရားမဝင်နေထိုင်တဲ့အထောက်အထားမဲ့မြန်မာရွှေ့ပြောင်းအလို့သမားတွေကိုဖမ်းဆီးမှုတွေကလည်းမြင့်တက်နေရပါအစိုးရကကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်လည်ခေါ်ဆောင်နေပေမဲ့အထောက်အထားမရှိသူတွေအကျွတ်ပြန်လို့မရတဲ့အခြေအနေပါမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား6သိန်းကျော်ရှိပြီးတဝက်ကျော်လောက်ကတော့တရားမဝင်လုပ်သားတွေဖြစ်ပါတယ်အထီးလိုကြုံတွေ့နေရတဲ့သူတွေအကျွတ်မျှော်လင့်ချက်တစ်ခုပေါ်ထွက်လာပါတယ်ဒါကတော့မလေးရှားနိုင်ငံမှာရှိတဲ့မိမိနေရပ်ကိုပြောင်းချင်တဲ့အခြားအခြားမဲ့မြန်မာနိုင်ငံသားတိုင်းမလေးရှားကမြန်မာတန်ယုံကိုကိုယ်ရေးအချက်လက်ဖြစ်ပြီးစည်ရင်ပေးသွင်းဖို့ပါကိုသိန်းအောင်ပါဝင်အခက်အခဲကြုံနေရတဲ့မြန်မာလူသားအများအပြားဟာတန်ယုံရဲ့ Facebook စာမျက်နှာမှာကျင်တဲ့လျှောက်လာကိုဖြေကြပါတယ
်မပိုးတဲ့လူရှိတော့ပိုးတဲ့လူလည်းရှိတယ်အဲ့ဒီထက်မှကျွန်တော်လည်းပါတာပေါ့ဟိုဟိုဟာမြန်မာကျွန်တော်တို့နိုင်ငံရဲ့အကောင့်ဆောင်အကြီးကြီးတွေကပြန်ခေါ်တယ်ဆိုတော့ဝန်တာတာပေါ့ကျွန်တော်တို့ကဒါပေမဲ့တန်ယုံကနေစနောက်ထပ်ပြန်ထွက်လာတော့ကောဆောင်သမားကြီးမပါဘူးကောဆောင်သမားကြီးအဲအမှန်သမားကြီးပြီးမှကောဆောင်သမားကြီးဆိုပြီးတရင်နေထွက်ရရှိတော့ဘာမှမပြောဘူးတော့အေးဆေးပဲဟိုတွေ့တယ်တွေ့တယ်ဟိုသူများလိုင်းပေါ်မှာနေဟိုလိုဒီလိုဖြစ်တယ်ဘာညာလဲမဖို့ခတ်ပါဘူးအချိန်တိုင်းပြန်ရမှာအလိုယုံကြည်ခြင်းနဲ့နေတယ
်တန်ယုံကတောင်းခံတဲ့အချက်လက်ပုံစံကိုပြန်မဖို့ဖြစ်ရတဲ့အကြောင်းရင်းရှိတယ်လို့ကိုသိန်းအောင်ကပြောပါတယ်
။တန်ယုံကတကယ်ကိုကြီးချင်းစိတ်ရှိလို့ရှိရတော့ဘောနော်အလိုမျိုးအခအကျေးတွေမယူဘဲနဲ့တောင်းပန်စွာနဲ့အာထောက်ထားလို့ပုံစံမျိုးလုပ်ပေးနိုင်လုပ်ပေးစီချင်တာပေါ့ကျွန်တော်အမြင်ကတော့အကောင်းဆုံးဘယ်လိုပြောမလဲဒီမှာလောက်တော့ကာလမှာတကယ်ဒုက္ခရောက်ကြတယ်။ဒါကျွန်တော်တို့ကျွန်တော်ကိုယ်တိုင်ကိုယ်တိုင်ညင်သွေးရတယ်ကျွန်တော်ကိုယ်တိုင်ပိုက်ဆံမရှိဘူးပိုက်ဆံနေပြတ်တယ်အလိုမျိုးတွေခက်ခဲပြဿနာတွေအများကြီးစားတော့ခက်ခဲတယ်ဒီအရာတွေကိုသူတို့ဘက်ကဒီဝန်ကြီးအလောတောင်းမှာတော့ကျွန်တော်တို့ဖက်မှာဘလို့တန်နိုင်မှာလဲဒီအရာတွေကိုကောင်းမွန်စွာနဲ့သူတို့ဖက်မှာဖြေရှင်းပြီးအဲ့လိုကမဟုတ်ဘူးနိုင်ငံသားအချင်းချင်းစာနာထောက်ထားမှု အပြေဝါနဲ့လုတ်ပြီးလုတ်စီရှင်းတာပေါ့ကျွန်တော်အနေနဲ့ပြောသူငယ်ချင်းပြောတော့ကတော့ကျွန်တော်ကတော့ကိုယ်ကိုယ်တိုင်းတော့မသိဘူးပေါ့သူငယ်ချင်းလာပြောတာတော့300កောက်တယ်လို့ပြောတာဟုတ်လားမဟုတ်လားတော့မသိဘူး
အဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းပေးမယ်လေအခုချိန်ထိမေးမြန်းခွင့်မရခဲ့ပါဘူးနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်အရတော့မလေးရှားနိုင်ငံကအချောက်ချာမဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တောင်းခံတာကိုနိုင်ငံခြားရေးဝန်ကြီးဌာနမဟာဗျူဟာလေးလာရေးနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်မြတ်ကမြန်မာနိုင်ငံဆိုင်ရာမလေးရှားတန်မတ်ကြီးနဲ့ဇွန်လ22ရက်နေ့ဆွေးနွေးမှုအပြီးမှာကြေညာခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲမှာအချောက်ချာမဲ့ဖြစ်နေသူတွေကိုနိုင်ငံသားစီစစ်ပြီးမိသူမျိုးဝါဖြစ်ကြောင်းတသက်ခံလက်မှတ် CI ချုပ်ပေးနေဆိုတာနဲ့အခုကာလအတွင်းမလေးရှားအစိုးရကမြန်မာနိုင်ငံသားတွေကိုဒဏ်ကြေးမကောက်ဖို့အပအဝင်မလေးရှားအစိုးရဘက်ကခွင့်ပြုရင်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခေါ်ယူမယ်ဆိုတဲ့အကြောင်းကိုပြောခဲ့တာပါ။COVID-19 ဟာမလေးရှားကရွှေ့ပြောင်းအလုပ်သမားတွေအပေါ်အလုပ်လက်မဲ့နဲ့နေစရာကြားစရာမရှိတဲ့အထိပြင်းပြင်းထန်ထန်တက်ရောက်စေခဲ့ပါတယ်။လာပိုင်းအတွင်းမှာပဲကိုကုတ်ကိုအဆုံးစီရင်သွားတဲ့မလေးရှားကမြန်မာရွှေ့ပြောင်းအလုပ်သမားအခြေတက်ဟာလည်း71ဦးအထိရှိလာခဲ့ပြီးအ мян ဆုံးကန့်ကွယ်ဖြေရှင်းဖို့လိုတဲ့ပြဿနာတစ်ခုဆိုတာမိမောင်းချိုးပြနေပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြပကပြန်ဝင်လာဖို့စောင့်နေကြတဲ့နိုင်ငံသားတွေကိုတီးခံပေးကြဖို့သူမရဲ့ Facebook စာမျက်နှာမှာဇူလိုင်6ရက်နေ့ကရေးသားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာကွာရန်တင်းစင်တာ6000ကျော်ရှိပြီးကွာရန်တင်းဝင်နေသူ2000ကျော်ရှိနေပါတယ်။နေဆက်ကိန်းနဲ့လေကြောင်းကနေပြန်ဝင်လာသူကလည်းတရက်ကို1000ကျော်ရှိနေတဲ့အတွက်အများကြီးပြန်ဝင်လာရင်လိုအပ်တဲ့စောင့်ရှောက်မှုပေးနိုင်မှာမဟုတ်ပါဘူး။ကွာရန်တင်းနေရာမလောက်မှာဆေးရုံနေရာ၊ဆေး၊ကုသရေးပစ္စည်းနဲ့ကျမရေဝန်ထမ်းပြည်စုံဖို့လဲဆောင်ရွက်ရတာကြောင့်တိခံပေးကြဖို့ပြောခဲ့ရပါဇူလိုင်လ19ရက်နေ့ကပြုလုပ်တဲ့နိုင်ငံတော်သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲမှာညွှန်ကြားရေးမှူးချုပ်ဦးစော်ထေကမလေးရှားကိစ္စနဲ့ပတ်သက်ပြီး
တရားမဝင်ပါနော်သွားလာပြီးတော့လုပ်နေတဲ့လူတွေရှိတယ်အဲ့ခါမှာကျွန်တော်တို့တရားမဝင်အဲ့လိုမျိုးလုပ်တဲ့ဟာတွေတရားဝင်နိုင်ငံသားဟုတ်ချင်းမဟုတ်ချင်းပြဿနာကျွန်တော်တို့ဆီစစ်ရပါတယ်အဲ့ဒါဥပမာအဖြစ်မလေးမှာသွားနေတဲ့သူကသူကမြန်မာနိုင်ငံသားလို့ပြောလိုက်တာနဲ့ကျွန်တော်တို့ကမြန်မာနိုင်ငံသားဟုတ်မှုကိုပြန်ကြည့်ရတယ်နမောင်ကျွန်တော်ကနောက်ဆက်တဲ့ပြဿနာအများကြီးရှိပါတယ်ကျွန်တော်တို့ကမလေးရှားမှာရှိတဲ့မြန်မာတွေကိုပြောချင်တာကမလေးရှားအတန်ရုပ်ကိုဆက်သွယ်ပါကျွန်တော်တို့အရင်တော့ဆိုရင်ဘယ်လိုလုပ်လဲဆိုတော့ဟိုနာရေးကူညီမှုလို့ဟာမျိုးသူတို့ဖွဲ့ထားတာရှိတယ်အဲ့ကနေတော့စုစည်းပြီးတော့ information တွေကျွန်တော်ပေးတာမျိုးတွေရှိတယ်ပေါ့နော်ကိုယ်တိုင်မဆက်သွယ်နိုင်ရင်ကိုယ့်အသားကိုစုဖွဲ့လုပ်ပြီးတော့ဆက်သွယ်ပေးပါပေါ့နော
်အခုလက်ရှိအချိန်ထိလည်းမလေးရှားကမြန်မာရွှေ့ပြောင်းလို့တမားတွေဖန်ဆီးခံနေရသေးပါကုသိန်းအောင်က
အခုကဘလောက်ချိတ်တွေရှိတယ်အင်တန်ရန်ရောက်အလိုမျိုးမြန်မာတွေရှိတဲ့နေရာမှာဖမ်းတယ်တချို့ကတချို့ရဲတွေကကြတော့လေအာပတ်ဆန်စားတဲ့လူတွေရှိတာပေါ့ပတ်ဆန်စားတယ်အကုန်လုံးရုံးကိုခွာသွားပြီးမှပတ်ဆန်2000 3000 1500 2000အလိုနဲ့ပြန်ရွေးခိုင်းပြီးမှပြန်လွတ်လာတဲ့လူတွေရှိတယ် UN ကပါတော့passport ပါတော့မပါတော့အကုန်လုံးခေါ်သွားကြတာပေါ့ဟိုတစ်ခေါက်ကပဲကျတို့နားမှာပေါ့ငလောလီတစီလားနှစ်စီလားစာပါတော့တယ်လို့ပြောသူတို့ပြောကြတယ
်အဲ့ဒီလိုအဖမ်းစီးတွေကြာမှာပုံရှောက်နေထိုင်ကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုစိတ်ပူနေရတယ်မြန်မာနိုင်ငံကမိသားစုတွေထဲမှာကိုတင်သိန်းတို့မိသားစုလည်းပါပါတယ်ကိုတင်သိန်းရဲ့ညီဖြစ်သူကအချောက်ချာမဲ့ဖြစ်ပြီးအလုံးမရှိသလိုအခုအထိပြန်လာလို့မရပဲပြိမိနေရပါသူက
ဆက်တယ်တော့ရှိပါတယ်ခင်ဗျာဒီမိသားစုဝင်တွေကဟိုမှာအခုပါအောင်မရှိတဲ့လူတွေဖမ်းနေအခက်အခဲတွေရှိတယ်သူတို့ခတ်ပြေးရတယ်အဲ့လိုမျိုးတွေဆိုတော့မိသားစုကလည်းတော့ကိုယ်ကလေးကိုဗစ် -19 ရောဂါပိုးကူးမလားအလုံးမဆင်းရရလားရဲတွေလိုက်ဖမ်းလို့ရပြေးနေရမလားဆိုတဲ့အနေအထားမျိုးတွေမျိုးမျိုးပဲကျမရေးချမ်းသာရေးဆိုအားလုံးလည်းဖိတ်ပြီးနေရတာခင်ဗျာဒီလိုင်းမှာခေါ်လို့မရအပြင်လိုက်နေရဘေးတွေထက်ကပြေကင်းကြီးရယူခေါ်ပြောအဲကျွန်တော်တို့လည်းအဲ့လိုမင်းမြန်းနေရတာအမြင
်ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့ခွင့်ပြုချက်နဲ့အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတွေကနေကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်ခဲ့တဲ့မြန်မာနိုင်ငံသား8000ကျော်ရှိနေပြီဖြစ်ပါတယ်လာမယ့်ဩဂတ်စ်လမှာကယ်ဆယ်ရေးလေယာဉ်73ချိန်လောက်နဲ့ပြည်သူ1800ခန့်ကိုပြန်လည်ခေါ်ယူဖို့ရှိနေပါတယ်မလေးရှားကမြန်မာနိုင်ငံသားတွေကိုလည်းဆက်လက်ခေါ်ယူဖို့စူးစမ်းနေပါတယ်မလေးရှားရောက်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုကူညီပေးနေတဲ့ကပုန်းနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကတော့
အစိုးရဘက်ကတော့အခုလောလောဆယ်မလေးရှားရောက်နေမြန်မာနိုင်ငံသားတွေကနံပါတ်1အချက်အလုပ်ကံမရှိကြဘူးအလုပ်ကံမရှိကြတဲ့အလုပ်ကံမရှိကြဘူးနောက်တစ်ခုကဒီမှာစစ်တမ်းမကြီးမကောင်းတဲ့ကုန်ဝင်ဆောင်မိခင်တွေရတဲ့ ီ3လလဆိုပြီးတော့ကိုဝင်တွေပို့ပြီးချင်းလာပြီလေအဲ့လိုကြားမရင်မကောင်းတဲ့လူပါတယ်စတိုက်လူလူဖြစ်ပြီးစေုံနေမှာလည်းအထောက်အထားမရှိတော့မပြရဲဘူးပြလို့ရှိရင်စေုံတွေအထောက်အထားကြီးတောင်းတော့မယ်အဲ့တော့ဘာဖြစ်လဲဆိုမှလူတွေကတေဆုံးကြတယ်အဲ့တော့ဒီလိုမဖြစ်အောင်ပါတော့နိုင်ငံတော်အစိုးရအနေနဲ့ကဒီမှာရှိတဲ့ဒီကိုဝင်ဆောင်မိခင်တွေကိုနံပါတ်1အနေနဲ့ချက်ချင်းပြန်ခေါ်ပေးရမယ်နံပါတ်2အကြောင်းမင်းမျိုးကြောင့်အဖမ်းခံတာတဲ့ထောင်ထဲကလူတွေပြန်ခေါ်ပေးရမယ်နံပါတ်3ချက်ချင်းကဒီမှာအလုံးအကန့်မရှိတဲ့ဒီပေါ်တဲ့အထောက်အထားမဲ့မြန်မာနိုင်ငံသားတွေပတ်စံတရားမှမရှိလို့ပတ်စံမရှိတဲ့ကြောင့်သူပြန်ကျင်တဲ့လူတွေကိုအစိုးရအနေနဲ့အခမဲ့ခေါ်ဆောင်မှုစီစဉ်ပေးရမယ်ဒါတွေကိုကူညီပေးရမယ်ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကပြောနေပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒို့အတန်သတင်းတောက်အေးအောင်ဇာနီနဲ့ဂိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒို့အတန်အတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA American အတန်းကနေပြီးတော့တန်လွှင့်တင်ဆက်နေတာပါ။ COVID ကာယရောဂါအခြေအနေကန့်သတ်တွေကြောင့်ကျွန်တော်တို့ရဲ့တန်လွှင့်အစီအစဉ်တွေပြောင်းလဲတင်ဆက်နေပါတယ်။ပုံမှန်တင်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးစနေပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ထဲမှာတော့ဒီလာမယ့်ယူကောက်ပွဲမှာမဲပေးရမပေးရဆိုတဲ့ online ပေါ်ကညှင်းခုန်ပြောဆိုမှုတွေနဲ့ပတ်သက်လို့စနေတင်ဆက်မှာဖြစ်ပါတယ်။ဒင်းစာဆရာကိုစိန်ဝင်းနဲ့ Novo Community ကကိုထွန်းလင်းထက်တူကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်သားညဦးပလာမယ့်ယူကောက်ပွဲအတွက်မှာမဲသွားမပေးရဘူးဆိုတဲ့ Novo Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာယူကောက်ပွဲစနစ်ကိုမယုံကြည်တာဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအာဏာရ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ွယ်ကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Novo Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူဦးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူ့ရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novo မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။
အဲအရင်ဆုံးတော့နားလည်ပုံလေးနည်းနည်းလွယ်နာလွယ်နေရလေးလို့ကျွန်တော်ဟိုသိရှင်းကြတာပေါ့နော်။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာဟိုအသပြီးလုပ်တယ်ပေါ့နော်။ဒီကကတော့ကျွန်တော်ကမဲပီးဖို့မလုံးစော်ဘူး။ဒါပေမဲ့ဒီမဲမပီးဖို့ဆုံးဖြတ်ထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွကြဆက်ဆက်ခံရတာမျိုးဟိုဒါအမုန်းစကားတွေပဲခံရတာမျိုးရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှကြည့်ရပြီးတော့မှကျွန်တော်တို့ကဒီ Novo Community ဆိုတာမျိုးကျွန်တော်စမိတာပါ။ဟိုအဓိကရည်ရတာကတော့ကျွန်တော်ဒီ Novo ဟိုမဲမပီးဖို့ဆုံးဖြတ်လိုက်မိတဲ့အတွက်ဒီဟိုခွကြဆက်ဆက်ခံရတာတွေဟိုအမုန်းစကားပြောခံရတာတွေရှိရင်ဟိုကျွန်တော်ဒီဟိုကနိုင်ငံသားချင်းချင်းကိုညီဖိမအစားနာတဲ့ရည်ရွယ်ချက်တွေပါပဲ။အားကြီးတယ်ဘောက်တာ
။ဟုတ်ကဲ့။အဲ့တော့ခွဲခြားဆက်ဆံခံရရဲဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗျ
။ဟုတ်ခွဲခြားဆက်ဆံခံရရဲဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမားတစ်ခုကျွန့်လိုက်တာမျိုးနောက်ပြီးနိုင်ငံသားအခွင့်အရေးနဲ့မထိုက်တန်တော့တာမျိုးနောက်ပြီးတော့အစိုးရဘာဝေဖန်ဝင်မရှိတော့ဟိုဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီ
ဘယ်လိုခေါ်မလဲစဉ်းစားဉာဏ်တိမ်နဲ့လူတွေအဖြစ်ပြောဆိုခံရတာပဲနောက်တစ်ခုကတော့ကျွန်တော်တို့ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးစာဒီဖွဲ့စည်းနဲ့ပေးစာအဲ့လိုမျိုးဟိုပေးစာဆွဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလည်း online ပေါ်မှာကျွန်တော်တို့သတိထားမိတာဒီ novo နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်ဒီတော်များအပြန်လာတွေ့ပါတယ်ခင်ဗျာအဲ့တော့ကိုထွန်းလင်းထက်တို့ခုနကပြောတာက novo မပေးချင်တဲ့လူတွေကိုယ့်ဘာကိုစူးစီးတဲ့သဘောမျိုးပဲတတ်တတ်စီယုံဖို့ရှိပါလားဥမာမဲမသွမ်းပေးမပေးကြဘူးဆိုတော့စီယုံလှူရှာမှုလုပ်ဖို့ရှိပါလား
အဲလုံးဝလုံးမှာမဟုတ်ပါဘူးခင်ဗျာနောက်ပြီးကျတော့ဟိုမလုံးယုံနေမှာကဟိုကျွန်တော်စိတ်မကောင်းဖြစ်မိပါတယ်ဟိုကျွန်တော်တို့ကြောင့်ဟိုမပေးမဲ့လူတွေစိတ်နောက်ဆက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းမှပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းထက်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟို sorry မဲမပေးဟိုအပတ်ဆက်ဆံခံရတာတွေအမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကိုကြီးပေးမတဲ့သဘောမျိုးပါခင်ဗျာ
အဲ့တော့ခုနကကိုထွန်းလင်းထက်တို့ကရွေးကောက်ပွဲသွားမဲမပေးကြဘူးအတွက်လောက်ကြတာပေါ့နော် no vote ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥပမာဆိုရင် vote no လို့ဟာမျိုးပေါ့နော်သွားပဲပေးမယ်ဒါပေမဲ့ကိုပေဘဒုဥမာမဲမပေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပေမဲ့ဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
ဟုတ်ကဲ့ရွေးချယ်စရာရှိခြင်းမရှိခြင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်ပြတ်သွားတဲ့သဘောပါပဲခင်ဗျာစိတ်ပြတ်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်းကျက်ဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်ဟိုနိုင်ငံရေးမြတ်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်းကျက်ကိုကျွန်တော်တို့ကဟိုစိတ်ပြတ်တာပါလေဒါကဒါတော့ကျွန်တော်တို့တက်ဟိုတခြားဟိုတူးချင်းစီရောဟိုမတူညီဖြစ်ပါတယ်မယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာကျွန်တော်နိုင်ငံရဲ့တိုင်းရင်းသားစီးလုံးညီညွတ်မှုကဟိုစီးကြတာပြိုကွဲလာတယ်ဟိုအချိန်မှအဖြစ်ဖြစ်ဟိုအချိန်မှအဖြစ်ဖြစ်ဒီတရားမှအဖြစ်မွန်မှအဖြစ်ဘယ်လိုစီးကြတာပြိုကွဲလာတာ ਨੇ ပတ်သက်ပြီးကျွန်တော်ပြောစရာအချက်တစ်ချက်ရှိတယ်ဗျာပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရန်စိုးရိမ်နေဒုတိယတစ်ချက်ကပါလဲဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ချင်းမလှုပ်ချင်း ਨੇ ပတ်သက်ပြီးတော့မှကျွန်တော်ဗမာပါတော့ဟိုကျွန်တော်တို့ဘက်မှာလည်းတာဝန်ရှိရလို့တစ်ဖက်မှာဆက်စားလာရတယ်။အဲကြောင့်ဟိုနောက်တက်မဲ့အစိုးရကကျွန်တော်တို့ဒီတိုင်းနာစီလုံးညီမှုကိုဆက်ပြီးပြိုကွဲအောင်လုပ်တာမျိုးဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ဗောနော်။ဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအဲ့ဘက်မှာဟိုခက်လန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိတယ်။ကျွန်တော်ဘာမှလည်းမပြောင်းလဲနိုင်ဘူး။ကျွန်တော်မှရွေးဟိုကိုသားပြောသလိုမျိုးရွေးချယ်စာတစ်ခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုရွေးချယ်စာလည်းမရှိဘူး။ကျွန်တော်ဘာမှလည်းမလုံးနိုင်တဲ့အတွက်ကျွန်တော်ခဏလေးပဲကျွန်တော်နေလိုက်ချင်တော့တယ်အဲ့လိုမျိုးဖြစ်တာ
ပါ Novo Community ကကိုထုံးလင်းထက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာ online တွေပေါ်မှာတော့မဲမဲပြီးရေးလှုပ်ရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်ဒင်းစားဆရာကိုစိန်ဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်အခုလိုမဲမဲပြီးရေးပြောဆိုလှုပ်ရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဗျဒီအခြေအနေကလည်းဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြပါလား
ဒီမိုကရေစီရွေးကောက်ပွဲမပေးခွင့်ထားရှိတာလည်းတိတ်တော့မကြသေးဘူးတကယ်ဟိုမှာအာလို့မြန်မာပြားဆော့ပိုင်းမှာပဲရှိနေသေးတယ်ပေါ့နော်အဲ့လိုဟာနေအခုမဲသွားမထဲနဲ့ဟလာ노ဘုတ်ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလေလောင်းနေတယ်မှာကိုကြိုက်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေတရားမှမပါဘူးဆိုတဲ့အမြင်အယူဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟဲ့လားလူအများစုကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပေးမှာလဲဆိုတဲ့အမြင်နဲ့မပေးပဲနေတာကောင်းနေဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူဆကအစီအစဉ်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းဟာ active participation မဟုတ်တကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပ်ပါတယ်နော်မဲပေးခြင်းရဲ့ဟာကိုပြုမှုကိုလုပ်အပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေးကြာရင်ဟိုစိတ်ပြတ်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟိုအမေရိကန်သမ္မတရွေးကောက်ပွဲလို့ဟိုပြောရရင်အမေရိကန်သမ္မတရွေးကောက်ပွဲ1960မှာအာကိုယ့်ရဲ့မဲကဟိုကိုယ့်ဘက်မဲဆန္ဒတစ်ခုဆိုတော့1960မှာဖြစ်နိုင်ကြတာအခုလက်ရှိတာ ကျွန်တော်တို့ကပေါင်းဆက်စနစ်ဖြစ်တဲ့အခါကျတော့ကုသလေလောင်းနေဟိုမြေအကုသလေလောင်းနေမှာသမရပြန်တင်မောင်းရတာဟာလာဒီဒီနိုင်ငံတော်တိုင်းမင်းကတင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့တင်နိုင်ဇွမ်းကအရင်မြင်ပါတယ်ကိုယ့်ရဲ့ message အရေးထီရောက်မှုအဲ့ဒီအခါကျတော့ကိုကဘာဖြစ်လို့မတွေးစားမှာလဲเนาะဟဲ့လားအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ໃຈမြင့်တဲ့အကျိုးတွေကိုဖြစ်စေခြင်းနဲ့အကြောင်းများတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်ဟုတ်ပြီဆိုဒီမဲမပေးနဲ့စိတ်ပြတ်တဲ့လူတွေစိတ်ပြတ်တဲ့လူတွေအေးသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတခုမှမဘူးအမုန်းတရားတွေနဲ့ပဲပြောနေကြတယ်အဲ့လိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်ချက်ရှိပါတယ်ဒါအာမြန်မာပြည်မှာမဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းပြီးပါတယ်အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်တော့သို့တော့ခမားကမဲမှာဟေးဒီရီကော့ဘယ်မှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုယ်စလဲလောက်မတွေ့ပါဒီထားခဲ့လို့ရပါတယ်ကျွန်တော်တိုက်နှစ်တက်တဲ့အမတ်လောက်မတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒာကိုပြပါသိစီဘာသာမဲမပီးဘူးဆိုတာပြဆက်ဟိုပြောရရင်တော့ဆန်납ပြခြင်းတမျိုးပဲအဲဒါပေမဲ့သူကမဲမပီးတာကဘာလို့သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆုပ်ယူပါသေးတယ်ဒီတိုင်းမဟုတ်အာသူတော့သူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဟိုငါရဲ့ငါလုံးဆရာအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ခြင်းအားဖြင့်နောက်မှာအပြောင်းလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ပြပါတယ်အဲ့တော့မဲတော့ပွားထဲဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့အဲ့လိုပြောချင်ပါတယ
်ဒီမိုကရေစီလိုရွေးကောက်ပွဲလိုဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေဒါတွေကိုရှောင်လို့မရပါဘူးပေါ်လာမှာပါတူနိုင်မှုကိုနိုင်မှုအပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲဒီညမှာကိုထွန်းလင်းထက်ကိုမေးချင်ပါတယ်ဒါလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလားဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့ချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျဘာကြောင့်မလို့အခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျ
ဟုတ်ကဲ့မအဲ့ဒီပေါ်ကျွန်တော်လုံးဝသဘောတူပါခင်ဗျကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟိုအမုန်းတရားမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုပြောဆိုလိုတာဟုတ်ပါဘူးခင်ဗျာကျွန်တော်ဒီဟိုပြီး9နှစ်10နှစ်ဟိုဒီနိုင်ငံရေးအချင်းချင်းကာလကိုခြုံပြီးပြောတာပါခင်ဗျာဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီဘေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တို့တာကျွန်တော်တို့ပြောရနားလည်ပါခင်ဗျာ
โอเคအဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြတ်သွားတဲ့ဆိုတဲ့သဘောမျိုးပေါ့အဲ့တော့ဂျွေကောက်ပွဲရည်နဲ့ပတ်သက်လို့ကကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟိုဂျွေကောက်ပွဲရည်နဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျဟိုလောကဲကျွန်တော်အနေနဲ့ဒီမဲမပေးဝါဒကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီစီကြောင်းအတိတ်ကူစနေတဲ့အချိန်မှာမိုက်တိုက်တွေတိုက်တွေပဲမျောပါလာသေးတဲ့အနေထားဖြစ်နေတယ်။နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွသားရဲ့။ရေကြည်တဲ့ချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်။နောက်တစ်ခုကျတော့ကျွန်တော်တို့ခံစားရတာဗာလဲဆိုတော့ကျတော့ဒီဟိုပက်စံအတူတွေနဲ့စော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပက်စံအစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်။နောက်တစ်ခုကျတော့ဗာလဲဆိုတော့ကျွန်တော်ဒီဟိုမုံတရားရင်နဲ့ပြိုင်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူး။ဟိုကျွန်တော်တို့သေးကြတဲ့ဟိုမုံတရားတွေကြောင့်ကောင်းတဲ့အပြောင်းလဲပဲကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေါ့နော်ဟု
တ်ဒါကတော့မဲသွားမပြီးချင်ဘူးဆိုတော့ကိုထွန်းလက်ထက်တူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်ကျွန်တော်နားလဲတော့သူတို့အနေနဲ့လက်တလောနိုင်ငံရေးခင်းချင်းကိုမချေနပ်ဘူးလက်မခံနိုင်ဘူးဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီအတွက်နိုင်ငံရေးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျဗာများတုံ့ပြန်ပြောချင်ပါလဲ
ဒီမဲပေးဖို့ဘာလိုအပ်ပါတယ်နော်မဲပေးခြင်းအပြင်ကိုလူချင်းတဲ့အကြောင်းအရာတွေဥပမာအပြင်လာအလုံးလာတာတိုးမလားအနေဆုံးလာတာတိုးစေချင်တာလားမြေမြုံမိုင်းတွေပေါ်ထုတ်ချေစေချင်တာလားကြောင်းစရာတွေပို့တိုးစေချင်တာစသဖြင့်ဟိုကနေပြီးတော့ကိုယ့်ရဲ့အတန်ကိုကိုယ့်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့risk လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြည်လောင်လောင်ဟိုအတန်တွေထွက်လာအောင်လုပ်လို့ရနိုင်ပါတယ် မပေးခြင်းနဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအားမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာသူကအရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုဟာသူကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီရဲ့ဒီပေဂျင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကြံအင်လက္ခဏာတွေမှာမဲပေးတာပါကအချက်ကြီးတစ်ချက်အနေနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါဒီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူရေးတာတွေမလူချင်းငယ်လို့ဟိုရနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေပေါ်ပြီးကမှဘာဖြစ်လို့ဟိုမဲမပေးတာလဲပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထည့်စေတဲ့အလေးချင်းကိုဟိုမပေးစေချင်ဘူးဘယ် notebook campaign ဆိုတာကိုကျွန်တော်တော့သဘောမကျပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုခုစဉ်းကိုမေးချင်တာကတချို့အယူဆတွေရှိပါတယ်ရွေးကောက်ပွဲမှာမဲမပေးခွင့်ရလဲကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့သုံးနှုံးလာပြီးတော့ပြောဆိုတာရှိပါတယ်ဒါကအချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုတချို့မဲကိုတော့မပေးတဲ့လူတွေတော်များများရှိပါတယ်ဒါနဲ့ပတ်သက်လို့ဟော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဟိုဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအရင်နဲ့ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကိုဟို right တစ်ခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically ya သူကကိုပဲဟိုစိတ်ဝင်စားတယ်ကို့အကြောင်းအရာကို့အတ္တကိုပဲဟိုစိတ်ဝင်စားတဲ့အဲအဖြစ်ပြက်လို့ပဲမြင်ပါတယ်အဲကျွန်တော်တို့မဲထဲတာမှာအကြောင်းအရာခိုင်လုံတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာသူရဲ့အလေးထားသူကလိုလိုလုံးစင်မဲ့အဲလုံးပလိုက်တာအတိတ်တော့နေလေးနဲ့မထဲဟိုမစင်းမလိုက်ဘူးတော့ဒါပေမဲ့တချို့ကတော့ဟောတခြားသူရဲ့ social pressure တခြားသူကနေဟေးမဲပေးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားဒါပေမဲ့တချို့ကကြတော့ကိုပေးခြင်းနဲ့လူကရှုံးမယ်ဆိုတာတည်တယ်တခါကြရင်ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူဆုံးနိုင်နေသွားတည်တယ်လူအများကျသွားကြိုက်နေတာကြီးကတက်တမျိုးဆိုတာတည်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအဲ့လိုမဟုတ်ဘဲနဲ့မဲမပေးလိုက်ဘဲနဲ့ကြံနေပြီးတော့ तू อ่ะမဲမပေးဘဲနဲ့တူပြစ်ချင်တဲ့ရလက်မဟုတ်လို့ရှိရင်နောက်ကြရတယ်အော်ငါပေးလိုက်ကျွန်တော်တို့မဲဒီကြံကြည့်တဲ့ခါကြလို့ကြည့်ရင်မဲတိုင်းကအပြတ်တတ်မဟုတ်ပါဘူးမဲဆန္ဒနယ်တွေမှာတချို့မဲဆန္ဒတွေနေမှာ၁၀ခန်းမဲกว่าတယ်တချို့မဲဆန္ဒနယ်တွေမှာ၅ခန်းမဲกว่าတယ်အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာ communal အပိုင်းဝိုင်းနဲ့လုပ်တာပါ individual မဟုတ်ပါဘူးသတိပုဂ္ဂလမဟုတ်ပါဘူးကျွန်တော်တို့ကသတိပုဂ္ဂလတွေကနွားနို့ရေရောတဲ့ရေရောတဲ့ဆိုတဲ့ဇာလန်းလို့ပေါ့ငါတယောက်ထဲဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာမှာအဲ့တော့ကိုကတကယ်သာယုံကြည်မှုရှိတယ်ဆိုရင်ဟာဒီအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲကိုမဖော်ဆောင်နိုင်ဘူးတကယ်တော့ပြည်သူတွေရဲ့လူအချက်ကိုမပေးနိုင်ဘူးဆိုရင်မဲခဲ့ပြီးတော့ပြည်သူတွေရဲ့လူအချက်ကတော့ဟေ့ဒါပဲခင်ဗျားတို့ဒါတွေကို like လုပ်ပါဆိုတဲ့တင်စကားပါဖို့လိုအပ်ပါတယ်
ကိုတုံးတဲ့ကူဒီညမှာကျွန်တော်နည်းနည်းမေးချင်ပါလေကိုစေဝင်းပြောသားရာတွေလည်းကြားမိမယ်ထင်ပါတယ်တဲချာကမဲတပြားစုလို့ယူကောက်ဖွဲရမဲတွေကိုလူတွေကတတ်မှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘလို့တုံးပြန်ပြောချင်ပါလေဗျအ
ေးယူကောက်ဖွဲအပေါ်မှာအစိုးမြင်တဲ့အစိုးမြင်ဝါဒီတွေတော့မဟုတ်ပါဘူးခင်ဗျကျွန်တော်ယူကောက်ဖွဲကိုမဲမပေးရေးဝါဒါတခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီကွာရေနောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟောကရေးပါတဲ့ကကျွန်တော်တို့ကဟိုပြီးမှာခင်ဗျာ
ကိုထွန်းလင်းထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွလုံးနားဆက်ပြီးပါခင်ဗျာကျွန်တော်အခုနောက်ဆုံးကိုစိန်ဝင်းကိုပဲမိကြပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကကျွန်တော်လည်းမြန်မာပြည်မှာသတင်းယူဖို့ရောက်နေပါတယ်အရင်ရွေးကောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မိခဲ့မှုပါတယ်သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်ဒီ1990ရွက်ကောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်လူတွေကအပြောင်းလဲကိုလည်းလူးကျင်ပါတယ်မနေ့ကလေးကမဲုံတွေမှာတန်းစီစောင့်ပြီးတော့မဲပေးကြပါတယ်ဒါကထူးခြားချက်ပါတကယ်လည်းပဲ NLD ပါတီကတောင် တောင်ပြူကမ်းပြူပေါ့တောင်ပြူကမ်းပြူအပြတ်သက်ကိုနှံရခဲ့ပါတယ်အခုဒါက9နှစ်ကြာခဲ့ပါပြီအပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာရပါတယ်အခုဒီလာမယ့်2020ရွေးကောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးဦးဘယ်လိုယူဆထားလဲဗျဟု
တ်တယ်2020ရွေးကောက်ပွဲကမဲခဲတဲ့လူအရေအတွက်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအရေအတွက်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ရတော့တခြားသူတွေသဘောတူခြင်းမတူဘူးလေဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တုန်းကရှင်းပါတယ်အဲဒီအရင်အာနာယအစိုးရအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပို့ပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာရုံစိုက်မှုအများကြီးတော့မဟုတ်သေးဘူးတို့တော့ပိုလာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲအဲ့ဒီအခါကျတော့ကျွန်တော်မဲပေးခွင့်ရှိတဲ့လူကျွန်တော်မှာလူချက်စရာတွေပိုလာတယ်အဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပိုပြီးတော့မဲပေးတာကိုပိုလှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေတာမတူပါဘူးကိုယုံကြည်ချက်နဲ့ဘဘကူတိပါရွေးချယ်ပြီးတော့အဲ့ဒီလူဟိုကိုပစ္စည်းချင်းနဲ့ကိုစလဲကိုစလဲလောက်ဒါမှမဟုတ်နောက်ဆုံးကိုပစ္စည်းချင်းနဲ့ကိုစလဲလောက်ကကိုပစ္စည်းချင်းနဲ့အကြောင်းအရာတွေကိုမလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါတွေလုပ်ပါဆိုတဲ့အဲဟိုကမ်ပိန်းမှာပါဝင်ဆောင်ရွက်တာတွေသူတို့နှိုးဆော်တာတွေစသဖြင့်အဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်မှာအာတော့ဒါကကျွန်တော်ဖြစ်စေချင်တာပါ2020ရွေးကောက်ပွဲအနေထားလက်ရှိတိုင်းနာသွားမယ်ဆိုရင်တော့ရွေးကောက်ပွဲကိုမဲထဲမဲ့လူကတော့ရော့နိုင်ပါတယ်ဒါပေမဲ့မဲထဲတဲ့လူရော့လို့ဂျာလက်အကောင်မထွက်ပါဘူးဒါတော့ဟိုပါတီတွေကသူပါတီအင်အားနဲ့ပဲမဲဒီအဆုံးဖြတ်ဖြစ်သွားမှာ哦အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောင်းကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုတုံ့ပြန်နိုင်မှာဖြစ်ပါလေဗျာ
ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကပဲအပြောင်းလဲတွေအတွက်ကိုယ့်ရဲ့လူဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါဒီကြားတွေကမှဘာကြောင့်မဲမပြီးဘူးပြောဆိုလှရှားမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့မေးမြန်းခဲ့တာဖြစ်ပါတယ်လက်ခံဖြေကြားခဲ့တဲ့ Novel Community ကကုထွန်းလွင်ထက်ကိုရောနောက်သုံးသပ်ဆွေးနွေးပြီးတဲ့သတင်းစာဆရာကုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်သားညဦးပါ
ဒီနေ့ကနေ့မနက်ခင်းသတင်းလွှာတွေနဲ့အဖတ်စင်ခဏတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ် COVID-19 ကုသမြန်ယောဂတန်ကိုဆယ်စုနှစ်အတော်ကြာခန်းစားနေရအောင်မှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ချန်နေကပြောပါတယ်ယောဂတန်ဆွဆွရွားခံရတဲ့နေရာတွေမှာတော့ဒီယောဂရဲ့ဆွရွားမှုကိုတန်တရားရှိနေတုံးပဲဖြစ်တယ်လို့အဆိုဆုံးအခြေအနေကိုကြော်သွားပြီးလို့နိုင်ငံတော်တော်များများကယုံကြည်နေချိန်မှာပဲကုသမှုအသစ်တွေနဲ့ကြုံတွေ့နေကြရတယ်လို့လည်း WHO အကြီးအကဲကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေအပြီးရုရှားနိုင်ငံမှာအော်တိုဘားလာတဲ့ကာကွယ်ဆေးအမြောက်များထုတ်လုပ်ဖို့ပြင်ဆင်နေပြီလို့ရုရှားနိုင်ငံပိုင်းသတင်းဌာနတွေကစနေနေ့ကပြောပါရယ်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာနိုင်ငံသားတွေတဲက9000ကျော်ကျော်ဟာကိုဗစ်ကရောဂါကာလအတွင်းနှစ်နိုင်ငံနယ်စပ်ချစ်ကြည်ရေးဒေသကတစ်စင်မြန်မာနိုင်ငံထဲပြန်ဝင်လာခဲ့ကြတယ်လို့အာဏာပိုင်တွေပြောစကားကိုကိုးကားပြီးဒေသတွင်းသတင်းတွေမှာဖော်ပြထားပါရယ်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များကိုစိတ်တပြားရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ရဲမတော်ပါ
This program has come to you from the Voice of America, Washington.